ဟုတ်ကဲ့ကိုမင်းစင်ခင်ဗျအခုဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ပြည်9ရက်ကြာခီးစဉ်အပြီးမှာထွက်လာတဲ့တရုတ်နဲ့မြန်မာပူးတွဲကြေညာချက်ပေါ့နော်ဒီကြေညာချက်ကိုဖတ်ရတာကတော်လေးအားရစရာကောင်းပါတယ်အထူးသဖြင့်တရုတ်နဲ့မြန်မာချစ်ချည်ရေးကိစ္စပူးပေါင်းဆောင်ရွက်ရေးကိစ္စဒီမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုတရုတ်ကနေကူညီမယ်ဆိုတဲ့ကိစ္စနိုင်ငံတကာအရေးတွေမှာမြန်မာနဲ့တရုတ်နားလည်မှုအပြင်နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စဒီကိစ္စတွေကတော်လေးအားရစရာကောင်းပါတယ်ဒါပေမဲ့အဲ့ထက်မှထူးခြားတဲ့အချက်ကလေးတစ်ချက်ပါတယ်ခင်ဗျအထူးသဖြင့်ကြေညာချက်ဒီအပိုင်းနံပါတ်9မှာပေါ့နော်အဲအဲ့ထက်မှထည့်ပြောထားတာကတရုတ်နိုင်ငံရဲ့တနိုင်ငံတည်းအဖြစ်ယက်တည်မှုဆိုတာကိုအထူးသဖြင့်ဒါထိုင်ဝမ်ကိစ္စပေါ့နော်အဲ့ဒါကိုမြန်မာနိုင်ငံကနေပြီးတော့နားလေတယ်ထောက်ခံတယ်ဆိုတဲ့အချက်ဒါအပြင်ဒီထဲပို့ပြီးတော့ထူးခြားတဲ့အချက်ကဒီတိဘက်ပြည်အရေးနဲ့ဒီစင်ကြံပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေမှာတရုတ်နိုင်ငံရဲ့ယက်တီမှုကိုမြန်မာဘက်ကနေပြီးတော့နားလည်ပြီးတော့ထောက်ခံပါတယ်ဆိုပြီးတော့ဖော်ပြထားတယ်။ဒါကတော်တော်လေးထူးခြားတဲ့အချက်လို့မမြင်ဘူးလားခင်ဗျ။
ခုနကပြောသလိုပဲပေါ့နော်။ဒီကျွန်တော်တို့ဒီမြန်မာနဲ့တရုတ်အင်ဒီယန်ဆက်ဆံရေးမှာမြန်မာအစိုးရဆက်ဆက်ကတော့တရုတ်နဲ့ပတ်သက်လို့ရှိရင်ဒီဓာတ်တွေနိုင်ငံကြီးပေါ့။ဓာတ်တွေနိုင်ငံကြီးကိုအခြေခံပြီးတော့အတက်နိုင်သမျှဟိုအထိုက်အလျောက်ဟိုလက်လေတော့ဆက်ဆံနိုင်ရှိပါတယ်။ကိုယ်မှလည်းပြည်ရင်းဆက်ကရှိနေတယ်။အင်ဒီယန်နိုင်ငံနဲ့အင်အားကြီးနိုင်ငံဖြစ်တဲ့အခါကျတော့ဒါကြောင့်မို့ဒီတရုတ်တပီတဲမူဝါဒဆိုတော့တည်ဆံမဟုတ်ပါဘူး။ဒါမဲ့ခုနကဒီပြောသလိုပဲရှင်သန်နဲ့ဒီဘက်ကိစ္စကကြတော့ကျွန်တော်နားလည်တယ်လို့ဆိုရင်ဒါဟာအခုမှဒေါ်ဆက်စီတက်ထက်ချာမှလာတရားဝင်ပေါ့နော်လူကြီးထင်ရှားထုတ်ဖို့ပြောတဲ့ကိစ္စလို့ထင်ပါတယ်။အရင်မဆလာနဝတနာပါဆက်ဆက်ကတော့ပြောကောင်းပြောခဲ့မယ်ဒါပေမဲ့တရားဝင်အဲ့လိုဒီလောက်ကြီးလူကြီးထင်ရှားပြောတာမျိုးတော့ကျွန်တော်လည်းမသိတော့မရှိသေးပါဘူး။ကျွန်တော်မှားနေတော့မှားနေတာမှားနေတော့မရှိဘူး။
ဒီနေရာမှာထူးခြားချက်တစ်ခုကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကပေါ့နော်အထူးသဖြင့်ဒါလူ့အခွင့်အရေးနိုင်ငံတကာလူ့အခွင့်အရေးကိစ္စတွေမြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေမှာတကယ့်ကို icon တစ်ခုအနေနဲ့ထင်းထင်းရှားရှားနဲ့ Nobel ငြိမ်းချမ်းရေးဆုတောင်းရရှိထားတဲ့လူတစ်ယောက်အနေနဲ့ကဒီတရုတ်ပြည်ဒီအရေးမှာတရုတ်နိုင်ငံကိုနိုင်ငံတကာကဝေဖန်နေတယ်ဆိုတဲ့အကိစ္စတွေဟာဒီတိဘက်နဲ့စင်ကြံကိစ္စမှာတရုတ်နိုင်ငံအစိုးရရဲ့ကင်တွယ်ပုံတွေကိုလူခွင့်ရေးချိုးဖောက်မှုတွေကိုအဓိကထားပြီးဝေဖန်နေကြတာအဲ့တော့ဒီကိစ္စမှာဒေါ်အောင်ဆန်းစုကြည်လိုပုဂ္ဂိုလ်တယောက်ကသူ့ရဲ့ခီးစဉ်ပြီးမှဒီလိုဖူးတွဲကြေညာချက်ထုတ်တယ်ဆိုတာဒီနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုတွေအတွက်ဘယ်လိုသက်ရောက်မှုဖြစ်သွားစေမလဲဘယ်လိုထင်ကြီးတွေပေါ်လာနိုင်မလဲခင်ဗ
ျဒီဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကဒီအတိုက်ခံကောင်းဆောင်ဘဝကနေပြီးတော့ဒါကအစိုးရကောင်းဆောင်မှုเนาะဖြစ်လာတဲ့အခါကျတော့သူ့မှာစဉ်းစားပုံတွေကြောင်းလာရင်ရှင်းနေမှာနောက်ပြီးချင်းကပ်ပုံတွေကြောင်းလာရင်ရှင်းနေမှာဒါပေမဲ့လည်းတခုသေးကြတာကတော့နိုင်ငံတကာမနင်္ဂလာရေး policy ကိုလုပ်တဲ့အခါမှာဒီအမျိုးသားအကျိုးစီးပွားဆိုတဲ့လက်တွေ့နိုင်ငံကြီးတစ်ခုရဲ့ဆိုပဲကြည့်ပြီးတော့လုပ်မယ်ဆိုရင်အဲ့နိုင်ငံဟာဒီကျွန်တော်နိုင်ငံတကာမှာဟိုပွဲလေတင်ပြီးတော့တိုက်ခါရှိတာမျိုးရနိုင်မှာခင်းရမှာ။ဟောဆိုအမျိုးသားအကျိုးစီးပွားကိုလည်းလုပ်တယ်တစ်ဖက်ကလည်းနိုင်ငံတကာစံချိန်စံညွှန်းတွေဖြစ်တဲ့လူ့ခွင့်ရေးဒီမိုကရေစီကိုဆောင်ထင်းလိုက်နာတာမျိုးဒါမျိုးလိုက်နာဖို့တံမိုးအရချမှတ်တာမျိုးတွေကိုဟိုဒီနိုင်ငံကအမြင်ရပါတယ်။ဒေါ်အောင်ဆန်းစုကြည်ဆိုလို့ရှိရင်လည်းသူနေကြေကျုပ်ချရတဲ့အချိန်မှာသူတော့ချော့ပြောခဲ့တာရှိပါတယ်။ဒါကဘာလဲဆိုတော့ဒီ please use your liberty to promote ours ။အဲ့ဒါသူပြောချင်တာကတော့တင်တို့ရဲ့ငါရှင်တို့ရဲ့လွတ်လပ်ခွင့်တွေကိုတုံးပြီးတော့ကျမတို့ရဲ့လွတ်လပ်ခွင့်ကိုမြင့်တင်ပေးပါဆိုပြီးသူကိုယ်တိုင်တောင်းဆိုခဲ့တာရှိပါတယ်။အခုချိန်ထိတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံပေါ်ရောက်တယ်လို့ပြောလို့မရသေးပါဘူး။ဒါကြောင့်မို့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကပဲဒီမိုကရေစီထွန်းလာရေးငြင်းငြင်းရေးအတွက်နိုင်ငံကအကူအညီတောင်းနေတာရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကနိုင်ငံတိုင်းမှာတော့ချမှတ်တဲ့အခါမှာလူ့ခွင့်ရေးတစ်ခုလည်းပဲကြည့်ရမယ်လို့ပြောလို့လည်းမရသေးလို့တစ်ဖက်ကလည်းလူ့ခွင့်ရေးတွေကိုလုံးဝမျက်ကွယ်ပြုပြီးတော့အမျိုးသားအကျိုးစီးပွားတစ်ခုလည်းပဲရုပ်တင်နေဆိုလို့ရှိရင်လည်းနိုင်ငံကအလယ်မှာတော့အင်မတန်မှအငြင်းပွားစရာဖြစ်နေမှာ။
အဲဒေါ်ဆန်းစုကြည်ကသူ့အနေနဲ့ပြောထားတာရှိပါတယ်။သူကနိုင်ငံရေးသမားပေါ့နော်။အဲ့တော့နိုင်ငံရေးသမားတယောက်အနေနဲ့ဆိုပြီးတော့သူ့အနေနဲ့ခံလုံးလုံးခံယူပြီးတော့အခုဒီလူ့အခွင့်အရေးကိစ္စတွေကိုအမျိုးသားအကျိုးစီးပွားအတွက်ပဲကြည့်ပြီးတော့အခုချိန်မှာမပြောသင့်ဘူးလို့သူဆုံးဖြတ်လိုက်တာရောဖြစ်နိုင်မလားခင်ဗျ။
တခုမှဒီဝါနေဒီကုတ္တနိုင်ငံရေးသမားလို့ခံယူတာလေဒါရသဘာဝကြောက်ရမှန်းလည်းမှန်ပါတယ်။ဒါပေမဲ့လည်းနိုင်ငံကကသူ့ကိုရှုမြင်တာကတော့နိုင်ငံကမှသူ့ပေါ်မှာလာဝင်နေစားကြည့်နေတာကတော့နိုင်ငံကမှဩစာတိကမှရှိတယ်ကတော့အဓိကတော့သူကလူခုန်ကြီးတိုက်ပွဲမှာရုံးကန်နေတယ်လို့တတိရှိတဲ့လူစုရဲ့အမြင်နဲ့နိုင်ငံကသူ့ကိုပြောကြည့်နေလို့ဆိုတာဖြစ်ပါတယ်။ဒါကြောင့်မို့ဟိုဒေါ်အောင်ဆန်းစုကြည်ကလူခုန်သမားတယောက်အနေနဲ့ဒီလိုအောင်ပွဲခံခဲ့တယ်။အခုနိုင်ငံသမားတယောက်အနေနဲ့ဘုန်းသူအမြင်ကပြောမှာနိုင်ငံသမားတယောက်အနေနဲ့ကသူဟာနိုင်ငံကမှမြန်မာပွင့်မှာဆိုတာကတော့သူ့ရဲ့လူဆောင်ချက်တွေပေါ်မှာနိုင်ငံတော်မူတည်ပါတယ
်။ဟုတ်ကဲ့ဒီနေရာမှာကျွန်တော်နှိုင်းရှင်ချက်ကလေးတစ်ခုသွားပြီးသတိရပါတယ်။အထူးသဖြင့်တောင်အာဖရိကနိုင်ငံရဲ့ခေါင်းဆောင်ကြီးနယ်ဆင်မန်ဒဲလာပေါ့နော်။နေစင်မန်ဒဲလာဆိုရင်ဒါလူခွေရေးနဲ့ပတ်သက်ငြိမ်းချမ်းရေးနိုဘယ်ဆုရထားတဲ့သူပါပဲအဲ့တော့နေစင်မန်ဒဲလာကကျွန်တော်တို့သတိထားမိတာကသူဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့ရှိရင်တစုံတရာပြောဖို့သူ့အနေနဲ့ပြောဆိုမှုတွေမရှိခဲ့ဘူးဟိုနည်းနည်းဘေးထွက်လက်ဆောင်နေရာကြီးများခဲ့တယ် ဆိုတော့အဲအထူးသဖြင့်ကတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးပြတ်မယ်ဆိုတော့ဒါမှမဟုတ်လို့ရှိရင်မြန်မာအစိုးရနဲ့ဒီကိစ္စဟိုဆက်ဆံရေးပြတ်မယ်ဆိုတော့အချက်မျိုးလေးတွေရှိနေတော့သူလက်ဆောင်နေခဲ့တယ်ဆိုတော့ဟိုတာရကလေးတွေရှိခဲ့တယ်ဒါပေမဲ့တောင်အာဖရိကမှာတခြားလူခွင်နဲ့ပတ်သက်ပြီးတော့ထင်ရှားတဲ့ငင်းငိုင်းနိုဘယ်ဆုရှင်ဒက်စမွန်တူတူကြတော့ဒေါအောင်ဆန်းစုကြည်ကိစ္စကိုအားသက်တရော်တွေလှုပ်ဆောင်ခဲ့တယ်ဆိုတော့ဒီအချိန်လေးတွေမှာအခုပါနဲ့သွားပြီးနှိုင်းရှင်လို့ရတယ်ဆိုတော့တရုတ်နိုင်ငံမှာအကျဉ်းကျခံရတဲ့ငင်းငိုင်းနိုဘယ်ဆုရှင်လူလျှောက်ဖို့ကိစ္စပေါ့နော်သူကိစ္စကိုဒေါအောင်ဆန်းစုကြည်ကဒီခီးစဉ်အတွင်းမှာမပြောခဲ့ဘူးဆိုတာမျိုးပဲကျွန်တော်တို့ခံမှန်းလို့ရတယ်လေအဲ့ဒါအဲ့နှစ်ခုကိုဘယ်လိုနှိုင်းရှင်လို့ရအောင်လဲခင်ဗျ
ဒီနောက်ဆက်မှာနော်ကျွန်တော်2003ခုနှစ်ကတော့ sensitive debate ကိစ္စမှာအတိုက်ခိုက်ခံပြီးတော့ကျွန်တော်တွေ့ခဲ့ပါတယ်။နောက်သူနဲ့55မိနစ်လောက်စကားပြောရပါတယ်။ကျွန်တော်ပြောရတဲ့နေရာမှာအဓိကကျွန်တော်ပြောရတဲ့ခုကပါလို့ဆိုတော့ဒီတော် sensitive ကိုဒီလောက်ထိရေးရဲဆက်ဆက်လှုပ်ရှားမှုကြိုးစားတဲ့ကိစ္စမှာဘာကြောင့်မို့နောက်ဆက်မှာနှုတ်ဆက်နေတယ်လို့သူကျွန်တော်တော်တော်လေးကိုပြည့်စုံနေပြောခဲ့ပါတယ်။ဆိုတော့ဟိုအဲ့တော့ကျွန်တော်သူနဲ့တွေ့ရအောင်ဆိုကျွန်တော်ဒီဂျင်ပတ်မှာကျွန်တော်ဝတ်ထားတီဆက်ကဆိုရင်ဒါ main point နိုင်ဒီစနေဝတ်တာကသူစိုးကျွန်တော်ရှင်းပြပါတယ်ဒီလူတွေကထောင်ထဲမှာနေနာခံရရဲဆိုတော့သူကဒါလို့လည်းသူနားလည်ပါတယ်ဒါပေမဲ့သူနိုင်ငံကြီးမှာသူတိထပ်ပို့ပြီးတော့တန်ခင်းတမန်ကြီးရလို့ဆရာကြီးရှိလို့ပါဆိုပြောပါတယ်သူနဲ့ကျွန်တော်နေနေတော့ရှင်းများခဲ့ရပါတယ်ဒါကျွန်တော်ပြောချင်တာကပါလဲဆိုတော့ကျွန်တော် sensitive နဲ့ပတ်သက်နေတဲ့နိုင်ငံကဟိုလီရှော့ကိုကိစ္စလို့ခေါ်မျိုးပေါ့နော်ဟလာပြောမှလားဟလာတလိုင်းသားမှလို့ကိစ္စမျိုးပြောမှလားဆိုပြီးနိုင်ငံကမျှော်လင့်ပါတယ်ကျွန်တော်နေနေကတော့ဟိုကိုပြည်တွင်းရှင်တွေကိုအစင်းတိဟိုဒဇန်ကြီးအစင်းတိခါရတဲ့ခါကျတော့သူတလောက်တော့ပြောမှမဟုတ်ဘူးလို့ကျွန်တော်တို့ငကိုရီးယားကနားလည်ထားပါတယ်ဒါပေမဲ့လေဒီစင်တန်နဲ့ဒီဘက်ကိစ္စလို့ခါမျိုးကတော့သူကိုယ်တိုင်ပဲလူလူစင်ပြောခဲ့တာလားဒါမှမဟုတ်ရင်တရုတ်ကပဲဒီကိစ္စကိုသူ့တိုက်တွန်းလို့သူလက်ခံခဲ့တာလားဆိုတော့ကျွန်တော်နားလည်ရခက်လာပါတယ်
အဲ့တော့ဒီကိစ္စရင်းနဲ့ပတ်သက်လို့ဥမင်းစင်အနေနဲ့တခြားဘာတိထားရလေရှိတယ်အခုကတော့ဥမင်းစင်ပြောတဲ့အတိုင်းဆိုလို့ရှိရင်တော့ဒီရှင်ချန်နဲ့ဒီဘက်ကိစ္စကဒါသူ့ရဲ့မူရင်းပြောဆိုချက်လားဥပမာအဖြစ်ဒီတရုတ်ဘက်ကနေပြီးတော့ဒီပူးတွဲကြေညာချက်မှာထုတ်ပေးဖို့ဒါပြောဆိုလာခဲ့တဲ့ပြီးတော့ဖြစ်ဟိုပူးတွဲကြေညာချက်အနေနဲ့ထွက်လာခဲ့တာလားဆိုတာအသေးချာမသိနိုင်သေးဘူးပေါ့
ကျွန်တော်အဲ့လိုပဲဟိုနားလည်ထားပါတယ်ဒါကဒီဘက်ကစပြီးတော့ industry လို့ဒီဘက်ကစပြီးဒီကိစ္စကိုဟိုလုတ်ဖို့တော့လာကန်းမှန်းတော့လဲဆိုတော့ကျွန်တော်မသိနိုင်သေးပါဘူးဟိုအဲ့ဒါအကြောင်းကျွန်တော်နေနေလေအကဲဖြတ်တာခက်ပါဒါပေမဲ့လည်းကျွန်တော်တခုပြောချင်တာကတော့ဒီနိုင်ငံကြီးလေးလာတဲ့လူတော်တော်များပေါ့နော်ဟိုမလားဒါကတော့ real politics ပဲလက်တွေ့နိုင်ငံကြီးပဲအမျိုးသားအကျိုးစီးပွားလုပ်ရဲဆိုပြီးတော့ပြောရတာကိုပဲဟလာဟိုကိုကိုဟုတ်လာပြီလို့အောင်းမနေလို့ရှိပါတယ်ဒီလိုတကယ်ပြောရမယ်ဆိုလို့ရှိရင်နိုင်ငံကြီးမှာကျင့်ဝတ်တွေလုံးဝမပါတော့ဘူးဆိုလို့ရှိရင်အဲ့နိုင်ငံကြီးကအင်မတန်မှကိုဟိုကျွန်တော်တို့ဟိုအကျိုးဆက်မကောင်းနိုင်ဘူးဆိုတာသိတာပါတယ်ဒေါ်ဆန်းစုကြည်ကိုလည်းပြောရတဲ့စကားတွေအများကြီးရှိပါတယ်ဟိုဒီမင်းချက်ရယုံနေမဟုတ်ဘူးလုတ်ပုံလုံနည်းနဲ့မှန်ဖို့လိုတယ်ဟို end justify means ပုံလားဟိုဟိုကြောင်ရရင်ကျွန်တော်တွေ့ရရင်ပြီးတော့ဘယ်လိုပဲခေါ်ခေါ်ဟလားကြောင်ထူးထူးမင်းမင်းအေးမကျူးဆိုတာမျိုးသူမဆိုင်ဘူးဆိုတာမျိုးသူကခဏပြောခဲ့ပါတယ်ဒါကြောင့်မို့ကျွန်တော်ထင်ပါတယ်အခုဒီဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်နေနေကတော့ဒီပုံမှာအခဲဖြတ်ပြီးတော့ပြစ်တင်မစိုးခြင်းတော့ဒါပေမဲ့လည်းဟိုဒီကိစ္စတော့အင်တာမနိုင်ငံကမှာအငင်းပွားစရာဖြစ်နေလို့ပြောလို့ရပါတယ်
ကျေးဇူးပါပဲဦးမင်းစင်ခင်ဗျ
ကျေးဇူးပါ